ဝါရှင်တန်ဒီစီမြို့တော်မှာရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုအမေရိကန်ကွန်ဂရက်လွှတ်တော်မှဂုဏ်ပြုဆုပေးခဲ့တဲ့အကြောင်းကိုအခုတင်ပြပါရမယ်။ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်ကွန်ဂရက်လွှတ်တော်ကအယက်သားတွေကိုဂုဏ်ပြုပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Congressional Gold Medal ဆုတစိတ်ကိုဗုဒ္ဓဟူးနေ့တုန်းကလက်ခံယူခဲ့ပါတယ်။ Capitol Hill လွှတ်တော်အဆောက်အအုံမှာလုပ်ခဲ့တဲ့ဆုပေးပွဲအခမ်းအနားကိုအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းလွှတ်တော်အမတ်တွေအပြင်အမေရိကန်နိုင်ငံသားဝန်ကြီး Hillary Clinton သမရာဟောင်းကတော့လော်ရာဘုရှ်တို့ကလည်းတက်ရောက်ပြီးတော့ချီကျူးဂုဏ်ပြုစကားတွေကိုပြောခဲ့ကြပါတယ်။ဒီကွန်ဂရက်လွှတ်တော်ဆုပေးပွဲအကြောင်းအပြည့်အစုံကိုတော့ဒီပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ကိုသိန်းထိုင်ဦးကဆက်ပြီးတော့တင်ပြပါလိမ့်မယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီနိုင်ငံထူထောင်ရေးလုပ်ငန်းရှင်တွေဟာသမရာဦးသိန်းစိန်ဦးဆောင်တဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းရှင်တွေကြောင်းဆိုပြီးအခမ်းအနားမှာဒေါက်အောင်ဆန်းစုကြည်ကချီကျူးပြောဆိုခဲ့ပါတယ်။တချင်ထဲမှာပြုပြင်ပြောင်းလဲရေးနဲ့မျိုးသားရင်ကြားစီလုပ်ငန်းတွေအခက်အခဲတွေအများကြီးရှိနေသေးတယ်လို့လည်းသူကဆိုပါတယ်။ကွန်ဂရက်လွှတ်တော်ရဲ့ရွှေတိစိတ်စုပွဲအခမ်းအနားမှာအမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်အောက်လွှတ်တော်သဘာဝတိဂျွန်ဘိနာရီပဘလီကန်စီနေလွှတ်တော်အမတ်ဂျွန်မက်ဂိန်းဒီမိုကရက်အထက်လွှတ်တော်အမတ်ဒန်ဖိုင်းစတိုင်သမ္မတဂရဟောင်းလော်ရာဘုရှ်နဲ့ဒီစုကိုချီးမြှင့်ဖို့ဆိုပြခဲ့တဲ့ရီပဘလီကန်ခေါင်းဆောင်အထက်လွှတ်တော်အမတ်မစ်မက်ကော်နဲတို့ဒေါအောင်ဆန်းစုကြည်နဲ့အတူဆင်မြင့်ပေါ်မှာရှိနေခဲ့ပါတယ်။မြမအရေးကိုအမေရိကန်ပြည်ထောင်စုလွှတ်တော်အတွင်းကအဓိကပါတီကြီးနှစ်ခုစလုံးကခေါင်းဆောင်တွေထောက်ခံနေဆိုတာပြတာတဲ့အခမ်းအနားလည်းဖြစ်နေပါတယ်။ဒီအခမ်းအနားမှာမြမအစိုးရသမ္မတရုံးဝင်ကြီးဦးအောင်မင်းနဲ့မြမနိုင်ငံဆိုင်ရာအမေရိကန်သံမက်ကြီးဦးတန်းဆွေတို့လည်းတက်ရောက်ခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကမြမနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့မျိုးသားရင်ကြားစီရေးအနာဂတ်အတွက်အထုတလေအားတက်မိတဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားယဝင်ကြီးဟီလာရီကလင်တန်ကလည်းဒါကိုကြိုဆိုခဲ့ပါတယ်
။ Today we are joined by a representative from the president of Burma and we welcome U Aung Min. We are joined by the new ambassador from Burma, Than Swe.
And we are joined by the new ambassador from Burma, Than Swe. And we are joined by the new ambassador from အခုလိုအမေရိကန်ပြည်ထောင်စုဒီမိုကရေစီရဲ့ဗဟိုချမ်းမှဖြစ်တဲ့လွှတ်တော်ဆောက်ဦးကြီးရဲ့ပေါင်းမိုးအောင်ခမ်းမဆောင်မှာအခမ်းအနားဒီလိုတက်ရောက်လာတာကိုသူ့အနေနဲ့မယုံနိုင်လောက်ဝမ်းသာမိတဲ့အကြောင်းဟီလာရီကလင်တန်ကပြောဆိုတော့ပါတယ်။ကွန်ဂရက်လွှတ်တော်ကချီးမြှင့်တဲ့ဆုကိုတော့အောက်လွှတ်တော်သဘာဝတိဂျွန်ဘိနာကိုယ်တိုင်ပေးရခဲ့ပါတယ်။မြန်မာအရေးကိုတဆိုင်မမအားပေးထောက်ခံခဲ့တဲ့နယူးယောက်မြို့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုးဆက်ခရော်လီကလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံမှာတိုးတက်ဖြစ်ထွန်းမှုတွေအများကြီးတွေ့ခဲ့ရတဲ့အကြောင်းဒီလိုပြောင်းလဲတွေပေါ်လာအောင်ဆောင်ရွက်နိုင်သူတွေကိုချီးကျူးရမှာဖြစ်ပြီးအဲ့ဒီအထက်မှာလက်ရှိအစိုးရခေါင်းဆောင်တွေကိုလည်းမဖြစ်မနေထည့်သွင်းရမှာဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်
In democratic governance in Burma It is with those people in mind those who have sacrificed so much
မြန်မာနိုင်ငံသားတွေပြည်ဆက်နေနာခံခဲ့တဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမပြည့်ပြတ်သေးတာမို့လဲရှေ့ဆက်မျက်ခြေမပြတ်စောင့်ကြည့်ဖို့လိုမယ်ဆိုပြီးအောက်လွှတ်တော်အမတ်ဂျိုးဆက်ခရော်လီကပြောပါတယ်။အာရီဇိုနာပြည်နယ်ထက်လွှတ်တော်အမတ်ဂျွန်မက်ကင်းကမြန်မာပြည်သူတွေအတွက်ဂုဏ်သိက္ခာတရားမျှတမှုနဲ့မျှော်လင့်ချက်တွေပေးနိုင်မှုအနစ်နာခံဆွံ့လွတ်ခဲ့တဲ့ဆန်နူနာထားအမယ်သူ့ရဲ့တရားကောင်တယောက်ဖြစ်ဒေါအောင်ဆန်းစုကြည်ကိုချီးကျူးပြောဆိုသွားခဲ့ပါ
တယ်။Aung San Suu Kyi didn't scare worth a damn.
သမ္မတဂရဟောင်းလော်ရာဘုရှ်ကတော့ဒီနေ့ဟာမြန်မာပြည်ရဲ့မိခင်လို့ပြောရမယ်အမျိုးသမီးတယောက်ကိုဂုဏ်ပြုတဲ့နေပါဆိုပြီးအခမ်းအနားမှာပြောဆိုသွားပါတယ်
။ It needs her wisdom and leadership in the work of reform.
မြန်မာပြည်ရဲ့ပြုပြင်ပြောင်းလဲရေးနဲ့ပြန်လည်တည်မြဲရေးလုပ်ငန်းတွေရှေ့ဆက်လုပ်ကိုင်နိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ရဲ့ရဲစွမ်းသတ္တိအမျှော်အမြင်နဲ့ဦးဆောင်မှုတွေလိုအပ်တဲ့အကြောင်းကိုလည်းသမ္မတဂရဟောင်းလော်ရာဘုရှ်ကပြောဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကတော့စူပေးပွဲမှာအခုလိုမိန့်ခွန်းပြောဆိုသွားပါလေ
The years of waiting The great honor that you have conferred in me will be a lasting memento of the steadfast support of the United
ဒီကနေ့ကျမကိုဂုဏ်ပြုချီးမြှင့်လိုက်တဲ့ဆူဟာကျမတို့ပြည်သူတွေရဲ့ဒီမိုကရေစီရေးမျှော်မှန်းမှုတွေကိုအမေရိကန်ပြည်အောင်စုလွှတ်တော်ကထာဝရရှေ့တန်းကနေပြီးတော့မမမမထောက်ခံသွားမယ်ဆိုတာကိုပြသလိုက်တာပါပဲအဲ့တော့အမေရိကန်ပြည်သူတွေနဲ့အတူကွန်ဂရက်လွှတ်တော်ရဲ့ကိုယ်စားလှယ်တော်ကြီးတွေအားလုံးကိုကျမအသင်းနှလုံးထဲကနှင့်နှင့်ကာကာကျေးဇူးတင်ကြောင်းပြောပါရစေ။လွတ်လပ်မှုနဲ့မျှတမှုဆိုတာကိုလက်လက်မမီခဲ့တဲ့ကျမတို့ဘဝအမှောင်ကျနေတဲ့နှစ်ကာလတွေမှာကျမတို့အတွက်မေတ္တာထားဆောင်ရွက်ပေးခဲ့တာတွေကိုကျေးဇူးတင်ပါတယ်
။ Reinforces my faith in the future of reform and reconciliation.
ကျမတို့နိုင်ငံကိုငြိမ်းချမ်းသာရာဝါပြောပြီးအခြေခံလူ့အခွင့်အရေးစောင့်ရှောက်နိုင်မယ်တရားဥပဒေစိုးမိုးမဲ့နိုင်ငံတော်တစ်ခုဖြစ်စေရည်ထူထောင်သွားကြမယ်ကျမတို့ရဲ့ရှေ့လုပ်ငန်းစဉ်မှာတဆိုင်မမဲ့ကူညီသွားကြမယ်မိတ်ဆွေရင်းချတွေကြောင့်မှကျမအခုရောက်နေတာပါ
Basic human rights protected by the rule of law to all who dwell within its realms. This task has been made possible by the reform measures instituted by President U Thein Sein.Our president
ကျမတို့ရဲ့ဒီနိုင်ငံတော်ထူထောင်ရေးလုပ်ငန်းစဉ်တွေဟာသမ္မတကြီးဦးသိန်းစိန်ဦးဆောင်ခဲ့တဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကြောင့်ဖြစ်ပေါ်လာရတာပါသမ္မတကြီးနဲ့အတူအခုတက်တန်းနှုန်နယ်သေးပေမဲ့အလင်းမြန်ရင့်ကျက်လာကြပြီဖြစ်တဲ့ပြည်အောင်စုလွတ်တော်ဒါ့အပြင်ဒီမိုကရေစီတန်ဖိုးတွေကိုတဆိုင်မမတ်တန်ဖိုးထားကြတဲ့လူလူကြီးတရက်လုံးဟာကျမတို့လိုလားသလိုခေတ်သစ်ကဘာကြီးတွေမှာကျမတို့နိုင်ငံတော်ကိုနေရာမှန်ရစေဖို့အတွက်အာပြင်းနဲ့ရှစ်တိုးဆောင်ရွက်သွားစေနိုင်မှာဖြစ်ပါတယ်
။ဒေါအောင်ဆန်းစုကြည်ကညနေ9နာရီလောက်မှာတော့သမ္မတအင်ဂျီနီယာကိုသွားပြီးသမ္မတဥပမားနဲ့တွေ့ဆုံပါတယ်။ဒါပေမဲ့လည်းတွေ့ဆုံပွဲနဲ့ပတ်သက်လို့တော့သတင်းဌာနတွေကိုပြောဆိုခဲ့တာမရှိပါဘူး။အင်ဂျီနီယာပြောရေးဆိုခွင့်ရှိသူဂျေကာနီကတော့တရားမျှတပြီးပွင့်လင်းမှုရှိတဲ့ဒီမိုကရေစီအစိုးရပေါ်ထွန်းရေးအတွက်ဒေါအောင်ဆန်းစုကြည်နဲ့မြန်မာပြည်သူတွေရဲ့လှုပ်ရှားမှုအပေါ်အမေရိကန်ပြည်ထောင်စုကကာလရှည်ကြာထောက်ခံလာမှုတွေကိုထမှန်တည်ပြုနိုင်မဲ့အခွင့်အရေးတရဖြစ်တဲ့ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ